အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားဒီဂိုမာရာဒေါနာမနေ့ကကွင်လွန်သွားခဲ့တဲ့အတွက်အာဂျင်တီးနားနိုင်ငံသားတွေအပါအဝင်ကမ္ဘာတဝန်းကဘောလုံးဝါသနာရှင်တွေဝမ်းနဲ့ပူဆွေးနေကြပါတယ်။အာဂျင်တီးနားနိုင်ငံဘွေနိုဇာရိုစ်မြို့မှာလည်းရဲတပ်ဖွဲ့ကတားဆီးကန့်သတ်မှုတွေချထားတဲ့ကြားကပဲပရိသတ်တွေဟာမာရာဒေါနာရဲ့အိမ်ရှိမှာသွားရောက်စုဝေးခဲ့ကြပါတယ
်။
ကျွန်တော်ရန်ဝန်နေပြီးလက်တီတော်တုံနေပါတယ်ကျွန်တော်အတွက်တော့သူကဘောလုံးနဲ့ဖျားပါသူကကျွန်တော်အဖေအပါဝင်ကျွန်တော်တို့မိသားစုကိုပျော်ရွှင်မှုတွေအရန်ပေးနိုင်ခဲ့ပါတယ်ဟောကွာ86,990ကမ္ဘာဖလားတွေမှာကျွန်တော်တို့ကိုရင်ခုန်စိတ်လို့ရှားရအောင်အရန်လုံနိုင်ခဲ့ပြီးတော့94ကမ္ဘာဖလားမှာအာဂျင်တီးနားရှုံးတော့ကျွန်တော်လည်းသူနဲ့အတူငိုခဲ့ရတာပါသူကအာဂျင်တီးနားနဲ့ဘောလုံးအတွက်အများကြီးလှုပ်ပေးခဲ့တဲ့သူပါလို့မာဆယ်လိုဆိုတဲ့အာဂျင်တီးနားပရိသတ်တစ်ယောက်ကပြောသွားတာဖြစ်ပါတယ်မာရာဒေါနာဟာမနေ့ကပုံမှန်အတိုင်းနှလုံးရက်ပြီးတော့တည်ဆုံသွားတာဖြစ်တယ်လို့သူ့ရဲ့ရုပ်လောင်းကိုခွဲစိတ်စစ်ဆေးပြီးတဲ့နောက်မှာဆရာဝန်တွေကပြောပါတယ်မာရာဒေါနာတည်ဆုံသွားတဲ့အတွက်အာဂျင်တီးနားအစိုးရကတော့နိုင်ငံတော်ဝမ်းဝဲပူဆွေးခြင်းအနေဖြင့်3ရက်ကြာသတ်မှတ်ထားတယ်လို့သမရယုံကပြောပါတယ်အာဂျင်တီးနားသမရအယ်ဘတ်တိုဖာနန်ဒက်စ်ကတော့မနေ့ကစပြီးအများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းကိစ္စရပ်တွေကိုရပ်ဆိုင်ထားမှာဖြစ်ပြီးတော့မာရာဒေါနာရဲ့နာရီအခမ်းအနားမကျင်းပခင်ဒီကာလအတွင်းသူ့ရဲ့ရုပ်လောင်းကိုသမရနန်းတော်မှာထားရှိသွားမှာဖြစ်တယ်လို့ဆိုပါရယ်မာရာဒေါနာဟာအာဂျင်တီးနားအသင်းနဲ့ကမ္ဘာဖလား၄ချိန်ကစားခဲ့ပြီးတော့1986မက္ဆီကိုကမ္ဘာဖလားမှာတော့အာဂျင်တီးနားအသင်းနဲ့အတူဘိုးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ